မြန်မာအရေးတရကြောင်နဲ့လှုပ်ဆောင်ခဲ့သူတူဖြစ်တဲ့ American အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကသူခေါင်းဆောင်နေရာကနေနှုတ်ထွက်တော်မယ်လို့ဗိုလ်ထုတ်နေမှာကြေညာပါတယ်။သူဟာအထက်လွှတ်တော်သမိုင်းမှာ18နှစ်နှီးပါကြာတက်တန်းအစီအစုံပါတီခေါင်းဆောင်နေရာရယူခဲ့သူဖြစ်ပြီးမြန်မာဒီမိုကရေစီအရေးတဲ့ဆန္ဒရှင်တွေကိုတန်ခတ်ရေးယူရေးကိစ္စရပ်တွေအပါအဝင်မြန်မာပြည်နဲ့ပတ်သက်ပြီးမကြာခဏထုတ်ဖော်ပြောဆိုတတ်သူဖြစ်ပါတယ်။ဒီလစောပိုင်းကတည်းကတဲ့မြန်မာပြည်ပကမှာတရုတ်နဲ့ရုရှားကအမျက်ထွက်စီတယ်ဆိုပြီး Mitch McConnell ကတတိပေးပြောဆိုခဲ့ပါသေးတယ်။ပြီးခဲ့တဲ့သတင်းပတ်ကအသက်82နှစ်ပြည့်သွားခဲ့ပြီဖြစ်တဲ့ McConnell ကသူခေါင်းဆောင်နေရာကနေအနားယူတော်မဲ့အကြောင်းစနစ်ထက်လက်တော်မှာကျင်းညာမှာစိတ်လှုပ်ရှားမှုကြောင့်ခြေကွဲဆွတ်နေပြီးသူ့နာမည်ကိုလွတ်ပေါ်ခဲ့တဲ့အနေနဲ့ပတ်မိနေဖို့မျှော်လင့်ကြောင်းနဲ့နောက်မျိုးဆက်တဲ့အတွက်နေရာဖယ်ပေးဖို့အချိန်တန်ပြီလို့ပြောပါတယ်။ McConnell ဟာနိုဝင်ဘာမှာကျင်းပမဲ့ပါတီရွေးကောက်ပွဲတွေမှာအထက်လွှတ်တော် Republican ခေါင်းဆောင်အဖြစ်ဝင်ရောက်ရှိပိမှာမဟုတ်ကြောင်းပြောကြားခဲ့လို့ဒါက၈နှစ်ဇန်နဝါရီလွှတ်တော်အသစ်ကျင်းပတဲ့အခါမှာသူ့ရဲ့ခေါင်းဆောင်မှုကိုအဆုံးသတ်စီမှာဖြစ်ပါတယ်။ဒါပေမဲ့လွှတ်တော်အမတ်ဖြစ်နေတော့တန်းကုံဆုံးမဲ့2028ခုနှစ်ဇန်နဝါရီထိဆက်တာဝန်ထမ်းဆောင်မယ်လို့ McConnell ကပြောပါတယ်ခင်ဗျာ။